ကျာနာဝရီနေ့ကကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှူရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘူရဲ့ဇနီးဖြစ်သူလျူစီယာကိုနေအင်ကျေကျွတ်ကနေလှုပ်ပေးပြီးတော့သူ့ရဲ့ဆန္ဒအတိုင်းတရုတ်နိုင်ငံကနေထွက်ခွာဝင်ပြုဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။လူရှောက်ဘူကွယ်လွန်ပြီးနိုင်ပိုင်းအတွင်းမှာပဲ Mr. Tillerson ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။လွတ်လပ်မှုဒဏ်သူညီမျှမှုနဲ့တရုတ်နိုင်ငံမှာအခြေခံဥပဒေအရအုပ်ချုပ်ရေးတို့အတွက်လှုပ်ရှားတာမှာလူရှောက်ဘူဟာနိုဘယ်ဆုအနှင်းထားတဲ့လူသားစိတ်ဓာတ်ကိုထင်ဟအကောင့်ထဲပေါ်ခဲ့ကြောင်းနိုဘယ်ဆုချီးမြှင့်ရေးကော်မတီကရွေးချယ်ခဲ့တာဟာမှန်ကန်တယ်လို့သူတည်ဆုံးချိန်အထိတက်တည်ပြသွားခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးတယ်လီဆန်ကပြောပါတယ်။စာပေဝေဖန်ရေးဆရာကနေအစိုးရအတိုက်ခံဒီမိုကရေစီလှုပ်ရှားသူဖြစ်လာခဲ့တဲ့အသက်62နှစ်အရွယ်လူရှောက်ဘူဟာအတဲကင်စာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတဲ့နောက်ကြာသပတေးနေ့ကကွယ်လွန်သွားတာဖြစ်ပါတယ်။သူတည်ဆုံးရမှုအတွက်တရုတ်ဆိုးရမှာကြီးမားတဲ့တာဝန်တရရှိသွားပြီလို့နော်ဝေးနိုဘယ်ဆုညင်ညံနိုဘယ်ညင်ညိုင်းဆုချီးမြှင့်ရေးကော်မတီရဲ့အကြီးအကဲဘရစ်ရက်စ်အန်ဒါဆန်ကကြာသပတေးနေ့မှာပြောဆိုလိုက်တာပါလူရှောက်ဘူရဲ့အထင်ကြီးရလောက်ရတဲ့နဲ့သူ့ရဲ့တမန်ကြောင်းလူခွင့်ရေးအဖွဲ့တွေကချီးကျူးဂုဏ်ပြုကြတဲ့တစ်ချိန်တည်းမှာပဲဖန်ဆီးထားရခြင်းအတွင်းတည်ဆုံးရမှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ထပ်မဖြစ်အောင်တားဆီးဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကိုတောင်းဆိုကြပါတယ်